ကဆက်သွယ်ပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ Huawei နဲ့ ZTE ကုမ္ပဏီကြီးတွေဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုချင်းချောက်နေတဲ့အတွက်ဒီကုမ္ပဏီကြီးနှစ်ခုနဲ့စီးပွားရေးမလုပ်ကြဘူးအမေရိကန်ကွန်ဂရက်ရဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာသတိပေးထားပါတယ်။တရုတ်ရဲ့တယ်လီဖုန်းအစိတ်ပိုင်းတွေကိုထုတ်လုပ်တဲ့အကြီးဆုံးသောဒီကုမ္ပဏီကြီးနှစ်ခုကပစ္စည်းတွေကိုအမေရိကန်အစိုးရရဲ့ကွန်ပျူတာစနစ်တွေမှာအတုံးမပြူကြဘူးကိုလည်းထောက်လိုင်းကော်မတီရဲ့အစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်ဒီကော်မတီကြီးနှစ်ခုကထုတ်လုပ်လိုက်တဲ့တယ်လီဖုန်းအစိတ်ပိုင်းတွေကတဆင့်အဆင့်မြင့်ဆက်သွယ်ရေးတွေကိုကြားဖြတ်ဖမ်းယူဖို့ထောက်လိုင်းသတင်းတွေကိုစုစည်းဖို့နဲ့နိုင်ငံရဲ့အရေးပေါ်ကာလတွေမှာဆက်သွယ်ရေးကွန်ရက်တွေကိုဖြည့်ဆည်းပစ်ဖို့တွေလုတ်ကင်နိုင်ရေးတရုတ်အစိုးရကခွင့်ပြုထားတယ်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဝင်အမေရိကန်အမတ်တွေကဆိုကြပါတယ်ဒီကိစ္စအတွက်တနည်းနီးပါစုံစမ်းစစ်ဆေးမှုတွေလုတ်ကင်နေတာမှလည်းအောက်လွှတ်တော်ထောက်လိုင်းကော်မတီကဒီကုမ္ပဏီကြီးနှစ်ခုကိုမေးမြန်းတဲ့မေးခွန်းတွေကိုလည်းမဖြေကြားပဲရှောင်လွှဲနေခဲ့တယ်လို့လည်းဆွဆွဲထားပါတယ်တရုတ်နိုင်ငံသားဝန်ကြီးဌာနကတော့ဒီအစီရင်ခံစာကိုပယ်ချလိုက်ပြီးတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့အခုလိုမတင့်မလျော်ကြိုတင်တမဆုံးဖြတ်ချက်တွေကိုဖယ်ရှားပြီးအချက်အလက်အမှန်တွေကိုလေးစားလိုက်နာသင့်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံပေါင်း140မှာလုပ်ငန်းတွေလုတ်ကင်နေပြီးတော့ဆက်သွယ်ရေးပစ္စည်းတွေထုတ်လို့ရမှာကမ္ဘာပေါ်မှာဒုတိယအကြီးဆုံးဖြစ်တဲ့ Huawei ကုမ္ပဏီကြီးကလည်းအမေရိကန်ရဲ့ဆွဆွဲချက်တွေကိုညှင်းဆို့လိုက်ပြီးတော့တရုတ်ရဲ့အင်တာနက်ပေါ်ကတရှိုးလုပ်ငန်းဆိုတာနဲ့သူတို့နဲ့ပေါင်းစပ်လုတ်ကင်ဖို့ဆိုတာအလွန်အလှမ်းဝေးလွန်လှတယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ။